ဒီကရဇွန်လ19ရက်နေ့ကမြန်မာနိုင်ငံရဲ့ထင်ရှားတဲ့ပညာရှင်တစ်ယောက်ဖြစ်တဲ့ဒေါက်တာမိမိခင်ကွယ်လွန်သွားခဲ့ပါပြီ။ဒေါက်တာမိမိခင်ကွယ်လွန်သွားတာဟာမြန်မာပညာရှင်လောကဆေးလောကအတွက်အစားထိုးမရတဲ့ဆုံးရှုံးမှုတစ်ခုဖြစ်တယ်လို့ပညာရေးလောကအတွက်လည်းကြီးမားတဲ့ဆုံးရှုံးမှုပါ။ဒေါက်တာမိမိခင်ဟာပွင့်လင်းစားအပြောင်းလဲကာလမှာပညာရေးစနစ်နဲ့ပတ်သက်ပြီးဘာတွေပျက်စီးယူရင်းနေသလဲ၊ဘယ်ကဏ္ဍတွေကိုအချိန်မဆိုင်ပြုပြင်တင်သလဲ၊ဘယ်လိုနည်းနဲ့လုပ်ရမလဲစသဖြင့်ရဲရဲတင်းတင်းမထောက်မညာပဲစပြီးပြောခဲ့သူပါပညာရေးနဲ့ပတ်သက်ပြီးဆရာမကြီးပြောထားတဲ့မှတ်မှတ်ရရစကားတစ်ခွန်းကတော့ပညာရေးစနစ်ပြောင်းလဲရမှာခုနားနဲ့နဲ့ဒီနားနဲ့နဲ့လိုက်ပြုပြင်နေလို့မရဘူးတော်လှန်ရေးလုပ်တယ်လို့အမြင့်ကနေလှန်ပြီးပြောင်းလဲပြစ်မှတ်ရမယ်ဆိုတဲ့စကားပါဆရာမကြီးဒီလိုစကားတွေအစစ်မပြတ်ပြောခဲ့တာဟာစစ်ဆိုးရစာပေစီစီရေးကဖိနှိပ်ထားချက်2017နှစ်ဆိုင်ပိုင်းလောက်ကစပါတယ်ခုဆို3နှစ်ကျော်ခဲ့ပါပြီမြန်မာပညာရေးဘယ်ခြေနေရောက်နေပါသလဲပြပြန်ပြောင်းလဲမှုကိုရစတင်နေပြီလားဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
။ပညာရေးအကြောင်းပြောရင်အဓိကအကြဆုံးဖြစ်တဲ့ပညာတက်မြောက်ရေးနဲ့ဆိုင်တဲ့အပိုင်းဒီမိုကရေစီနဲ့သက်ဆိုင်တဲ့အုပ်ချုပ်ရေးပိုင်းဆိုင်ရာလွတ်လပ်မှုနဲ့စာတင်ကြောင်းတင်တောက်ကူပစ္စည်းနဲ့စာအုပ်စာရက်နေလိုရုပ်ဝတ္ထုကိစ္စတွေဆိုပြီးခွဲပြောရပါလိမ့်မယ်။လက်ရှိမြမပညာရေးအခြေအနေနှိမ့်ကြမြင်နှိမ့်ကြနေစေပါ။တက္ကသိုလ်ဝန်ထမ်းအောင်မြင်ပြီးသူတွေဘွဲ့ရသူတွေမဟာဘွဲ့ရသူတွေပါရဂူးလို့ဆိုတဲ့ဒေါက်တာဘွဲ့ရသူတွေဟာအောင်မြင်မှုအတိုင်းအတာနဲ့ကိုက်ညီတဲ့ပညာလုံးဝမတက်မြောက်ကြသေးပါဘူး။တာမန်ရိုးရိုးဘွဲ့ရအစင်လောက်ဆိုရင်သူရထားတဲ့ဘွဲ့အမျိုးသားရဲ့ဘာသာရပ်ကိုကောင်းကောင်းနားမလည်ထားတာအင်္ဂလိပ်လိုလဲကောင်းကောင်းမတက်ဗမာစာရောမှန်အောင်ဖြောက်အောင်မရေးနိုင်ကြပါဘူး။ဒီလိုဖြစ်ရတာဟာသင်ရိုးပြဿနာတော့မဟုတ်ပါဘူး။မြန်မာပြည်သင်ရိုးကိုအတန်အသင့်အဆင့်တန်းရှိတဲ့သင်ရိုးတွေဖြစ်နိုင်ငံတကာကအသိအမှတ်ပြုကြပါတယ်။အဓိကပြဿနာကအတန်းတိုင်းအတန်းတိုင်းမှာအဲ့ဒီတင်ရိုးကိုကျောင်းသူကျောင်းသားတွေနားလည်အောင်သင်ကြားပြသပေးနိုင်မယ့်ဆရာဆရာမမရှိတဲ့ပြဿနာပါပထမတစ်ချက်ကဒီဆရာဆရာမတွေကိုယ်တိုင်အလွန်အလွန်ဉာဏ်ဖြင့်နဲ့ပညာရေးစနစ်မှာကြီးပြင်းပညာသင်ကြားခဲ့သူတွေဖြစ်လေတော့သူတို့ကိုယ်တိုင်ပညာကောင်းကောင်းမရှိဘူးခဲ့ကြရပါဘူးဆရာဘဝမရောက်ခင်နဲ့ဆရာအဖြစ်တမွေးဝမ်းကြောင်းနေစဉ်ကာလအတွင်းမှာလည်းလုံလောက်တဲ့သင်တန်းတွေမရှိတက်ခွင့်မရကြရပါဘူးနောက်တစ်ချက်ကကျောင်းဆရာဆရာမဆိုတဲ့အသက်မွေးဝမ်းကြောင်းကိုထူးချွန်သူထက်မြက်သူတွေကမရွေးချယ်တော့တဲ့ပြဿနာပါ။လစာအခွင့်အရေးအလွန်နှဲပါတာကအဓိကပြဿနာဖြစ်ပါတယ်။ဒီလိုနည်းနဲ့အရေးအသွေးမပြည့်မီတဲ့ဆရာတွေဟာကျောင်းသူကျောင်းသားတွေကိုပြထန်းတင်ယူကောင်းကောင်းတက်မြောက်အောင်တင် जा နိုင်ခြင်းမရှိတာထူးတော့မထူးဆန်းပါဘူး
။ကိုရန်ဆယ်ရန်လက်ရှိ grade 10 11လို့ခေါ်တဲ့အထက်တန်းတင်ယူကြတော့ပိုဆိုးပါတယ်။ဗမာစာကလွယ်ပြီးဘာသာရပ်အားလုံးကိုအင်္ဂလိပ်လိုပြထန်းထားလို့အင်္ဂလိပ်လိုသင်ကြားရပါတယ်။ပြဿနာကအဲ့ဒီမှာစပါတယ်။ဘာသာရပ်သင်ဆရာမတွေဟာပထမအဆင့်အင်္ဂလိပ်လိုပြောတတ်ရေးတတ်ဖတ်တတ်နားထောင်နားလည်နိုင်စွာ full skill ရှိဖို့လိုပါတယ်။ဒါမှသက်ဆိုင်ရာဘာသာရပ်ကိုအင်္ဂလိပ်လိုသင်နိုင်မေးနိုင်မေးခွန်းထုတ်နိုင်စစ်ဆေးနိုင်မှာဖြစ်ပါတယ်။ဒါပေမဲ့ထက်တန်းအဆင့်သင်တဲ့အဲ့ဒီဆရာမတွေဟာအဲ့လိုအင်္ဂလိပ်စာကိုကောင်းကောင်းတတ်သူတွေမဟုတ်ကြပါဘူး။ဒီအခါစာကောင်းကောင်းမသင်နိုင်ကျောင်းသူကျောင်းသားတွေလည်းစာလုံးဝမတက်ပဲဖြစ်ရတာဘာမှအဆန်းတကြေတော့မဟုတ်ပါဘူးအဲ့ဒီဘာမတက်တဲ့ကလေးတွေအလွတ်ကျက်ပြီးဆယ်တန်းအောင်တက္ကသိုလ်မှာလည်းဒီလိုပဲဖြတ်တန်းပြီးဘွဲ့ရစာမတက်သူတွေဖြစ်လာရတာပ
ါလောလောဆယ်လွတ်တော်ရဲမှာပညာရေးဆိုင်ရာဥပဒေချမ်းရောက်နေဆွေးနွေးနေတယ်ဆိုပေမဲ့ဒီလိုအလွတ်အလွန်အရေးကြီးတဲ့ပြဿနာဘယ်လိုဖြေရှင်းမလဲဆိုတဲ့နီးနာပါပုံမရပါဘူးလက်ရှိအစိုးရသည့်3နှစ်တာကာလအတွင်းပညာရေးနဲ့ပတ်သက်ပြီးလုပ်တဲ့ပြုပြင်ပြောင်းလဲရေးကတော့တည်တည်မွမွရုပ်ဝတ္ထုဆိုင်ရာပံ့ပိုးမှုလောက်ပဲတွေ့ရပါတယ်။အခုဗန္နာရေးနှစ်အတွက်ပညာရေးဘတ်ဂျက်နှစ်ဆနီးပါးတိုးပေးလိုက်တယ်ဆိုပေမဲ့ကျောင်းအဆောက်အုံတွေပြုပြင်ဖို့တွေပြိုပြက်လူစဲကျောင်းတွေပြန်ဆောက်ဖို့တောင်လောက်ငါတာမဟုတ်ပါဘူး။ရန်ကုန်တတိုင်းတန်းမှာတောင်ကျောင်းအဆောက်အုံ၃ပုံ၃ပုံပျက်စီးယိုယွင်းနေလို့ပြင်ဆင်ဖို့ဆိုပြီးဘတ်ဂျက်ကျပ်ငွေ၃ဘီလီယံလောက်ရထားရပါတယ်။ထူရာတခုကမူလာတန်းအတွက်အခမဲ့ကျောင်းအပ်နိုင်တာပြာတန်းစာအုပ်တချို့နဲ့ဗလာစာအုပ်တချို့အလကားပေးတာကျောင်းဝင်ခွင့်အတွက်ငွေကြေးတစ်စုံတရာကောက်ခံရင်တိုင်ကြားနိုင်အရေးယူပေးတာတွေရှိတော့မိဘတွေအထိုက်အလျောက်တက်တာသွားတာမျိုးတော့ရှိပါတယ
်။ဒါပေမဲ့သင်ထောက်ကူပစ္စည်းဆိုင်ရာဖြစ်တည်မှုတွေဆရာဆရာမတွေကိုတစ်ဆင့်မြင့်သင်တန်းတွေအတွက်ငွေကုန်ကြေးကျခံတာမျိုးတွေတော့မတွေ့ရသေးပါဘူး။ပြောရရင်ပညာရေးမှာအဓိကကျတဲ့ပင်ကြားရေးဆိုင်ရာမှာပြုပြင်ပြောင်းလဲရေးလုပ်မယ့်အစီအစဉ်ဘာတစ်ခုမှမတွေ့ကြရသေးတာပါအခြားတစ်ဖက်မှာတော့ဖုံးလို့ကြီးပင်ပညာရေးကျောင်းတွေတနေ့တခြားတိုးပွားလာတာကလည်းအစိုးရစာပင်ကျောင်းစနစ်မပြည့်မစုံယိုယွင်းနေသလိုဖြစ်နေတာကိုပြတဲ့ပြရုပ်လည်းဖြစ်ခဲ့ပါတယ် leshi ni mana ngan ma phono ji pin pinya ye chaung maw 6600 ni ba chaung da chaung du 2300 ni ba thi shi ni de so yin so ya pinya ye chin ni blaw cha sin ni de le khat man nai ma de de lo bae phit phit sai ma kaung sia de khu ga kwe lun twa bi phit de sia ma ji doctor mi mi khin hnyo man de lo mi ma pinya ye go a mi ka ni to lan pyaung le nai mu we lo man kan ne pi pin pyaung le ye lan sa bo go dong yauk ma la de ba chaung thong sat tin ja la ya ba de We'll be right back.